ဒီနေ့1359ခုနှစ်ဒေါ်ဒလင်းလာဒီကျော်ရှိရဲ့1969ခုနှစ်စက်တင်ဘာလ24ရက်ဗုဒ္ဓဟူးနေ့နေ့လယ်2နာရီ3နာရီနဲ့30မိနစ်3နာရီခွဲအချိန်မှာဘုန်းကြီးတို့တရားဝဲစသည
်ဝဲရမယ့်တရားကဓမ္မစကြာတရား
ဘယ်ရောက်သွားလဲဓမ္မစကြာပါတဲ့သုတ်တော်ရဏပီညီလက်ထုံမင်္ဂလာအခမ်းအနားကျင်းပနေတော့သိတ္တထမင်းသားလေးကတပြေပင်ရိတ်မှာအာနာပါနပထမဇံဝင်စားပြီးနေတာမလားနေတာအဲ့ရောက်ထိန်တော်ရရောဘီယင်ကြီးရောတည်လို့လာပြီးရှိခိုးကြတော့ကြဘီယင်ကြီးကအဲ့ဒီချိန်ရှိခိုးတဲ့အခါကျတော့ပါတော်ကိုအခုခမဲတော်ရှိခိုးတာဒီအချိန်ဟာဒုတိယအချိန်ပါတဲ့အဲ့လိုပြောပြီးရှိခိုးတယ်ရှိခိုးတိုက်လို့ရှိခိုးတယ်ပေါ့ဒါပြောတာဒါပြင်ပထမအကြိမ်ကဘယ်တော့မှရှိခိုးခဲ့တော့ဗါတဲ့ဒေဝီလာယသိကောင်းပေါ့ဒေဝီလာယသိကြီးနန်းတော်လာတဲ့အခါကျတော့သားတော်လေးကိုယသိရှိခိုးရအောင်ဆိုပြီးပြင်ကပွေချေးပြီးတော့ရှိခိုးဖို့ရပြင်ပေးတော့သားတော်လေးကရှိမခိုးပဲနဲ့သားတော်လေးရဲ့ခြေရောက်ကပဲယသိရဲ့ခေါင်းပေါ်ရောက်သွားတယ်တဲ့အဲ့ဒီတော့မှယသိကလည်းသားတော်လေးရှိခိုးတော့သုတော်ရဏဘီရင်ကြီးကလည်းပဲပထမအကြိမ်ရှိခိုးတယ်တဲ့ဒီတော့သားတော်လေးရဲ့အနာဂတ်အရေးကိုယသိကကြည့်တဲ့အခါကျတော့ကြည့်ပြီးတဲ့အခါကျတော့ယသိကပြုံးလဲပြုံးတယ်ငိုလဲငိုတယ်ဆိုမဟုတ်လားပြုံးတာပါကြောင်းတော့ဖရာဖြစ်မဲ့ထူးခြားတဲ့ပုဂ္ဂိုလ်ကိုတွေ့ရပူဇော်ဖူးမြော်ရလို့ငိုတာကတော့ပါကြောင်းမလေးပါလေသူဖရာဖြစ်တဲ့အခါမှာသူ့ကိုဖူးရတော့မှမဟုတ်တော့ဘူးလို့အဲ့ဒါလိုမြင်ပြီးတော့ဝန်းနေပူဆွေးလို့ငိုကြွေးတယ်တဲ့ဒါဖြင့်ယသိကဘယ်သွားနေမှာမို့သူကမဖူးရမှာတော့ဗါတဲ့ယသိကအဲ့ဒီအထိသူအသက်မရှိနိုင်တော့ဘူးတဲ့ယသိကြီးကအဲ့ဒီအချိန်မှာအသက်က80လောက်ရှိနေပြီနဲ့တူပါတယ်အသက်မရှိနိုင်တော့ဘူးတဲ့သူကွယ်လွန်ပြီးတဲ့အခါကျတော့အရူပဗြဟ္မာဘုံမှာသူသွားပြီးတော့ဖြစ်ရတော့မယ်အရူပဗြဟ္မာဘုံဆိုတာတဲ့မြတ်စွာဘုရားပေါင်းအရာအထောင်ကြွပြီးတော့တောင်ချွတ်လို့မရတဲ့ဘုံတဲ့အဲဒါကြောင့်ဒီမင်းသားလေးဘုရားဖြစ်ပြီးတော့တရားဟောတဲ့အခါမှာဘုရားကိုလည်းမဖူးရတရားကိုလည်းမနာရဖြစ်မှာကိုတွေ့ပြီးတော့စွေးပူဆွေးတယ်တဲ့အဲ့လိုဆိုရင်ဟိုလိုမရဘူးလား gain ကအရူပဘုံမှာမဖြစ်ခြင်းဘူးလူပြေမှာပဲဖြစ်ခြင်းနဲ့လို့အဲ့လိုစိတ်ညွတ်လို့မရဘူးလားဟမ်ဟာခိုးသွားကိုရလက်မှတ်ထိုးထားလို့လားဟုတ်လားလက်မှတ်ထိုးထားတယ်လို့ဖြစ်နေတယ်ဒါကြဆိုအဲ့ဒီအချိန်တုန်းကသုတ္တရဏပြင်ကပထမအချိန်ရှိခိုးနောက်လက်ထုံမင်္ဂလာအခုအာနာပနာပရမဇာဝင်နေတဲ့အခါကျတော့ဒုတိယအကျင့်ရှိခိုး။နောက်ဒီမင်းသားလေးအသက်အတိုင်းနေတဲ့အခါကျတော့အဲမင်းသားလေးနန်းတော်ထဲမှာပဲပျော်ပိုက်နေအောင်ဘုရင်ကနန်းတော်ပဝန်းကျင်မှာတကောက်ဝေးတဲ့နေရာအထိအိုတဲ့လူနာတဲ့လူသေတဲ့လူတွေမလာရလို့အမိန့်ထုတ်ပင်ညာထားလိုက်တယ်။ဘာကြောင့်လဲလို့ဆိုတော့ပုံနာရိပြေဟောခြင်းကဒီမင်းသားဟာသူ့ကိုသူနာသူသည်ယဟန်ဆိုတဲ့နမိတ်လေးပါမြင်ပြီးတော့တောထွက်လိုက်မယ်လို့ဟောရှိထားလို့ဒါကြောင့်ဩရနာရာသေးဓာတ်တွေမမြင်ရအောင်ဆိုပြီးတော့ဒီအိုနာအသေးတွေဟာ
နန်းတော်ပဝန်းကျင်တကောက်ကွာရီအထိအဲ့ဒီနေရာအထိမလာရတမ်းမြစ်ထားတယ်။ဒါနဲ့ပြောအောင်ဆိုပြီးရမတ်သူဘသူရမဆိုတဲ့ရွှေနန်းသုံးဆောင်ຫນွေမိုးဆောင်ပြောင်းလဲပြီးဆံမှုရဆောက်လုပ်ပေးထားတယ်။ပြီးတော့မောင်မပေါင်း8000အချံရန်ခိုက်ပြီးထားတယ်။ဒါလို့နဲ့ကြည်လာတော့အဲ့ဒီအတော်တွင်မှာတော့ဒီမင်းသားရဲ့တတိဘာမှမတွေ့ရဘူး။16နှစ်ရှိတော့ရတော်ရရနဲ့ထိမ်းမြလက်ထအဲ့ဒီအခါမှာလည်းပဲသူတတိဘာမှမတွေ့ရသေးဘူးအသက်29နှစ်ရှိတဲ့အခါကျတော့မှဥယျာဉ်ကစားထွက်ချင်တယ်လို့ဥယျာဉ်ကစားထွက်သွားတဲ့အခါကျတော့ဒီတော့တတ်မှတ်ထားတဲ့တကာဟုတ်တဲ့လွန်ပို့သွားပြီပေါ့လျှောက်ထွက်သွားလိုက်တော့ဥယျာဉ်တော့ထွက်ရတာဆိုတော့အဲ့ဒီတည်းမှလမ်းမှာသူအိုသူနာသူသေးဆိုတော့နမိတ်သုံးပါမြင်ရတဲ့ဟိုရဲလူလဲတွေ့ရတဲ့ဆင်းရဲလိုက်တာလို့စိတ်แทဖြစ်တယ်ဒါဘာတော့ဆိုဟိုရဲလူအရင်ကတော့မမြင်ဘူးပဲဟိုအခုမှမြင်ဘူးတော့မလေးဟိုရဲလူဟိုရဲဆိုတာဆင်းရဲလိုက်တာနော်ခါကလည်းကုန်းလို့သဘင်းတွေကလည်းဖြူးလို့သွားတွေကလည်းကျိုးလို့အရေးတွေကလည်းတွန်းလို့မျက်စိကမှုမျက်စိကဒီနာကကြီးဆံကြီးဖြူလွကုန်းကုန်းကွာကွာနဲ့အဖိုးကိုတွေ့ရတဲ့အခါကျတော့ဩဒီလောက်ဆင်းရဲတဲ့ပုံကူလည်းရှိသေးတာပဲဒီလူကဘယ်ရလာတာလဲဆိုဩအဲ့ဒီလူကမင်းသားတို့အကျွန်ုပ်တို့လိုပဲငယ်ရကကြီးပြီးတော့တဖြည်းဖြည်းအိုးလာတာမွေးဖွားလာတဲ့လူမှန်သမျှအိုးရတာပဲသနာအမလျှောက်လဲတော့ယထာရင်းကလျှောက်လဲတော့ထိလန်တောင်ဝေကပြေအိုးငါလည်းပဲကြည့်ရင်ဒီလိုဖြစ်မှာပါပဲလားတည်ဆင်းရတာပဲပါရမီပြည့်တဲ့လူမျိုးပဲနော်ပါရမီမပြည့်တဲ့လူဘလောက်အိုရာတွေ့တွေ့အဲ့ဒါလို့မဖြစ်ဘူးအခုငါမဟုတ်သေးဘူးမဟုတ်လားသူပဲအိုတယ်အဲ့ဒါလို့ပဲရှိသေးတယ်ဒါကြောင့်မို့လို့ငါမိုးအောင်လှတော့ပါတော့ပြင်အောင်ဆင်းအောင်မဲအဲ့ဒီစိတ်ပဲပေါ်ရတယ်တံဝေကထိတ်လန့်စိတ်ကတော့မဖြစ်ကြအောင်အဲ့ဒါအချိန်ကြလို့မလို့နတ်တွေကဖန်ဆင်းပြီးပြရတာတဲ့ဒီချိန်ပါရမီရင်ချိန်ကြပြီတောထက်ဖို့တော်ပြီဆိုပြီးတော့ဖန်ဆင်းပြရကြတော့အဲ့ဒါလို့သူတို့သူနာသူသည်ယဟန်ဆိုတဲ့နမိတ်လေးပါမြင်တာတချို့ကျမ်းဂန်ကတနေ့တည်းမှာ၄ခုလုံးမြင်တယ်လို့အဲဒါလို့ဆိုတယ်။တချို့ကျမ်းဂန်ကတော့ရက်ချပြီးတော့မြင်တယ်လို့ဆိုတယ်။ဒီတည့်ရက်ထွက်သွားသူ့ကိုမြင်ဥယျာဉ်မကစားတော့ဘူး။နန်းတော်ပြန်။ဒါနောက်တနေ့ထွက်ပြန်လဲနောက်သူနာမြင်မြန်းနဲ့ထိလနာဝေကဖြစ်ပြီးဥယျာဉ်မကစားတော့ဘူးပြန်နန်းတော်ပြန်မြန်းနဲ့အဲ့ဒါလိုအစရှိသည့်ဖြင့်တရက်စီတရက်စီနမိတ်လေးပါမြင်တယ်လို့အဲ့ဒါလိုတချို့ကျမ်းဂန်ကဆိုတယ်တချို့ကျမ်းဂန်ကတော့အဲ့ဒီနမိတ်လေးပါကိုလေးလစီခြားပြီးမြင်တယ်တဲ့ဒီတလမှာနမိတ်တစ်ခုသူ့ကိုနမိတ်နောက်လာကြတော့သူနာနမိတ်နောက်လာကြတော့သူသေးနမိတ်နောက်လာကြတော့ယဟန်နမိတ်အဲ့ဒါလိုလေးလခြားပြီးမြင်တယ်လို့ဆိုတယ်လေလာချပြီမြင်တယ်ဆိုတော့ပထမဆုံးထိတ်လန့်တောင်ဝေကဖြစ်တဲ့အချိန်ကနေပြီးတော့တနှစ်နဲ့လေးလရှိတဲ့အချိန်မှသူတောထွက်ရမှာပေါ့နော်အဲ့လောက်ကြီးနေပါမလားနေပါဘူးအဲ့လောက်ကြီးတော့မနေပါဘူးတရက်စီချမြင်တယ်ဆိုတာအဲ့ဒါဟုတ်ကောင်းမဟုတ်လဲဘူးဒါပေမဲ့လို့အဲ့ဒါခိုင်ခိုင်မာမာကြမ်းကန်နေပဲအဆူကွဲလွဲနေကြတာသို့တော်လည်းလူရင်းကတော့အဲ့ဒါမဟုတ်ပါဘူးလူရင်းကတော့ထိုင်လန်တောင်ဝေကဖြစ်เสียအိုဆင်းရဲနာဆင်းရဲသေဆင်းရဲကိုတွေ့လို့ထိုင်လန်တောင်ဝေကဖြစ်ပြီးတောထွက်လို့စိတ်ပေါ်လာတယ်အဲ့ဒီအချိန်မှာနောက်ဆုံးအမန္တန်တီကြီးငြိမ်သက်တဲ့အိန္ဒြေနဲ့ယဟန်တော်ကိုတွေ့ရတဲ့အခါမှာဒီယဟန်တော်လိုတီကြီးငြိမ်သက်ခြင်းနဲ့စိတ်ဖြစ်ပေါ်လာပြီးတော့တောထွက်ပြီးတရားရှာတာလူရင်းမှာဒါနဲ့ဆရာရှာတော့ပထမဆရာရှာအောင်မှပဲဆရာစီမှာနာယူသင်ကြပြီးတော့အထုပ်မှဖြစ်မယ်ဆိုတော့ပထမဆုံး ကာလာမအနွယ်ဖြစ်တဲ့အာလာရယတိကြီးတွေ့တရားတောင်းတဲ့အခါကျတော့ယတိကြီးကအာဂိစိညာယရဏဇံတိဇံ90သူရထားတာကိုပြန်ပြီးသင်ပေးတယ်သိဒ္ဓတ္ထမင်းသားကအဲ့ဒါလိုသင်ပေးတဲ့အချိန်မှာပဲသူသင်ပြပုံသင်ပြနည်းကိုနားထောင်ပြီးတော့စိတ်ထဲကသဘောပေါက်လိုက်တယ်ဒီအာလာရယတိကြီးဟာအခုဇံ90ကိုသူတက်တက်သင်ယူထားယုံမြနားလည်သဘောပေါက်တာမဟုတ်ဘူးဒီဇံ9ပါးကိုသူကိုယ်တိုင်ရထားလို့သာဒလိုတိတိကျကျသူသင်ပေးနိုင်တာပဲလို့သဘောပေါက်အဲ့တော့သူတောင်ဒီ90ကိုရနိုင်တဲ့တတဝိရိယတတိသမารိပညာဆိုတဲ့အင်အားတွေရှိရင်ငါလည်းပဲဒီအင်အားတွေရှိတာပဲငါရအောင်အထုတ်မယ်ဆိုအချိန်အနည်းငယ်အတွင်းမှာပဲဇန်90ရသွားဒီတော့ယတိကြီးကသူကလည်းဒီတဲ့ဘိုးရတာမဟုတ်တော့ဒီဇန်90ရရုံမဲ့တင်ပေးနိုင်တယ်ဇန်ဆိုတာဘာဝလိမ့်ပရိသတ်အာယုံတစ်ခုတည်းမှာစိတ်ဆိုင်ပြီးတော့တည်ငြိမ်နေတာဟုတ်တယ်မို့လားတည်ငြိမ်ယုံမဲ့ဘာယုတ်သဘောနံသဘောမှမသိတော့လောဘဒေါသမောဟကိလေသာပဲနှံ့ရလားအဲတော့သိတတ်ထလိုချင်တာဟုတ်ပါမလားမဟုတ်သေးဘူးယသိကြီးကတော့ပြောပါတယ်သင်ကတဲတော်တာပဲတို့များရပောင်းများစွာလာပောင်းများစွာအထုရတဲ့တရားသင်ခဏနေရတယ်သင်ပါရမီပြည့်တယ်အဲ့တော့တခြားမတော်ပါနဲ့တော့ဒီမှာပဲကျွန်ုပ်နဲ့အတူဆရာလုပ်ပြီးတပည့်တွေတရားပြကြပါစို့လို့တားတယ်ဒါပေမဲ့သိတ္တထလူကျင်နာအဲ့ဒါမဟုတ်ဒါနဲ့အလာရယတိထံကခွာသွားပြီးနောက်ထပ်ဆရာဆရာပြန်တော့ရာမယတိကြီးရဲ့ပါတပည့်ဥဒကယတိသွားတွေ့တယ်ရာမယတိကြီးကတော့အဲ့ဒီအချိန်မရှိဘူးကွယ်လွန်သွားပြီဥဒ္ဒဂယတိသွားတွေ့တော့ဥဒ္ဒဂယတိသံဤခံများတော့ဥဒ္ဒဂယတိကသူတော့အဖြစ်သူဆရာရာမယတိလို့ဒီဇန်ရှစ်ဆင့်မရသေးဘူးတမဘတ်ရှစ်ပါလဲခေါ်တယ်နော်ဒါဇန်ကိုတမဘတ်လဲခေါ်တော့ဒီတမဘတ်ရှစ်ပါသူမရသေးဘူးသို့တော်လည်းပဲသူဆရာရာမယတိကြီးသင်ပေးတဲ့ဤကိုတော့သူပြန်ပြီးသိဒ္ဓထသင်ပေးတယ်ဝိဒါဒလည်းဒီနည်းဟာဒီဇန်ရှစ်ဆင့်ရတဲ့အမဘရှိပါရနိုင်တဲ့ဟာပဲလို့ယုံကြည်တယ်အထုတ်တယ်ရတယ်ရတော့ဥဒကကလည်းပဲသိတ္တထာကိုသူနဲ့အတူဒီမှာပဲဆရာလုပ်ပြီးပြဖို့တိုက်တွန်းတယ်ဒါပေမဲ့ဒီလောက်စိတ်တည်ငြိမ်မှုသာမင်ညာရရုံမှာသိတ္တထာလူချင်းတဲ့အမှန်တရားမဟုတ်ဘူးဆင်းရဲငြိမ်းတဲ့တရားမဟုတ်ဘူးဒါကြောင့်သိတ္တထအဲ့ဒီကလည်းထွက်ခဲ့တယ်။ဒါတော့ဒီနေရာမှာဘာတခုသွားတွေ့ရလဲလို့ဆိုတော့သိတ္တထထွက်သွားမှဥဒကကသိတ္တထအားကြပြီးအမေသူတောင်းမှပဲအထုလို့ဒီဇန်ရှစ်ဆင်တော်ရသေးတာပဲ။ငါလည်းသူ့လိုအထုရမှာပေါ့ဆိုပြီးအားကြတာနဲ့ကြိုးစားအထုလိုက်တော့ဥဒကပါနေဝတိညာနာတိညာယရဏဇန်တိဇန်တမဘတ်ရှိပါရသွားတယ်ဒီနေရာမှာသတိထားကြလေအမှန်တော့သိတ္တထာကဥဒကစီကတင်ယူတဲ့တပြည့်မဟုတ်လားဥဒကကဆရာပဲဒါပေမဲ့တပြည့်ကဆရာတဲ့ပို့ပြီးတော့လက်ဆောင်ထွက်ပြီးရှစ်ပါးလုံးရသွားတဲ့အခါကျတော့ဆရာတဲ့တပည့်လက်ဆောင်ထက်တာမဟုတ်လားအဲ့ဒီတော့တပည့်ရဲ့တရားကိုအားကြတာနဲ့ပဲဆရာကကြိုးစားလိုက်တာဆရာလည်းပဲရသွားတယ်နော်ဒီမှာလည်းပဲတပည့်ရဲ့တရားကိုဘုန်းကြီးတို့လည်းအားကြခြင်းပါပြီဟုတ်ကဲ့လားအိုးတော်လိုက်တာငါလည်းအများကြီးတော်တာပဲကဲငါလည်းသူ့လိုရအောင်အထုတ်မယ်လို့အဲ့ဒါလို့အာကြစရာတတိတွေ့ခြင်းနဲ့တွေ့ရလားဆိုတော့မတွေ့ရသေးလို့
မတွေးရသေးလို့အာမကြသေးလို့ဒီလိုပဲဖြစ်နေနော်ဟိုထိုင်းကဒီလိုနှစ်စဉ်လာအထုတ်တဲ့အမျိုးသားယောဂီတယောက်မစ္စတာချာလီတဲ့နှစ်စဉ်လာတယ်ဒီနေ့သူအလုံးရှုပ်လို့ဆိုပြီးနိုဝင်ဘာလလယ်လောက်မှသူရောက်နိုင်မယ်ထင်ပါရဲ့ဒါတောင်မသေးကြပါဘူးလို့စာရေးတယ်သူကသူတရားကတော့ဘာမှသိမဟုတ်သေးပါဘူးအားတော့ထုတ်ပါတယ်အထုတ်တာဘာကြောင့်ဘာမှသိမဟုတ်သေးတယ်လဲဆိုတော့အသေးစိတ်အမှုရာမှာရှုမှတ်မှုစိတ်တာနဲလို့ကျဲနေလို့ဒါကြောင့်ရှုမှတ်မှုရင်မဆက်လို့သူဒီဒီလာအထုတ်တာဘုန်းကြီးထင်တယ်အ ਨੇ ဆုံး9နှစ်ရှိပြီနှစ်စင်လာတယ်ဘွာတွင်ဒါပေမဲ့သူတရားဒီလိုပဲသို့တော်လည်းပဲသူကနေစဉ်တရားနာတယ်တရားစစ်ခံတယ်ဆိုတော့တရားပြတဲ့နီလန်တော့သူကရတယ်ရတော့သူကထိုင်းမှသူကပြန်ပြီးတရားပြတယ်သူမှသူမိတ်ဆွေတယောက်ကတရားရိပ်သားလေးတစ်ခုလှူထားတော့အဲ့ဒီမှာတပတ်ကိုနှစ်ကြိမ်ထမရဲ့တရားပြတရားပြတော့ဘုန်းကြီးပြတဲ့နေ့တိုင်းပြတာပါပဲသူတရားပြလို့သူပြတဲ့နေ့တိုင်းအားထုတ်တဲ့ယောဂီတွေကတရားတွေတွေ့ကြတယ်တရားအစဉ်မြင်မြင်တွေ့ကြသိကြတယ်အဲ့ဒါတွေသူ့ကိုပြောပြတယ်ဆိုတာတရားလျှောက်တဲ့အခါပေါ့လေအဲ့ဒါသူကဘုန်းကြီးကိုပြန်ပြောပြတယ်မနစ်ကလည်းပြောတယ်ဒီနေ့လည်းပြောပါတယ်တပည့်တော်တပည့်တွေကတဲ့တပည့်တော်တွေသာသာနေတယ်တဲ့အဲ့လိုပြောတယ်တပည့်တော်တွေသာသာနေတယ်အဲမင်းတပည့်တွေကမင်းနဲ့ဘာကြောင့်သာလဲသိလားလို့ဝီရိယတဲ့အေးအဲ့ဒါဘောလို့မင်းကဝီရိယမှမပြည့်ပဲနဲ့ပယ်ရမလဲသူတို့ကမင်းနဲ့ဝီရိယပြည့်တဲ့အခါကျမင်းနဲ့ပူရတာဘောလို့နောက်တစ်ခါကျရင်တပည့်တော်ဒီတဲ့ပူကျူးသားပါမယ်ဖေရတဲ့ဒါပေမဲ့လာတဲ့အခါကျတော့ဒီလိုပါပဲအဲ့ဒါနဲ့တနေ့ကတကကြီးတယောက်ကလာပြီးတော့ဆွန်းရက်ယူတယ်နေစွန်းတရက်ဘရက်လာတော့မသိဘူးမရောက်သေးဘူးအဲ့ဒီရက်တော့ဆရာတော့တပည့်ထိုင်းဆရာကြီးစီမအာထုတ်တဲ့မြန်မာအမျိုးသမီးတယောက်ကအဲ့ဒါသူတရားတွေ့လို့မလို့ဆရာတော့ကျေးဇူးတင်လို့ဆရာတော့ကြောင်းမှဆွန်းကပ်ပေးပါဆိုလို့ရာပြီးလာပြီးဆွန်းရက်ယူပါတယ်ဖရာတဲ့ဘုန်းကြီးကပြရတာမဟုတ်ဘူးအဲ့ဒီတခါကပြရတဲ့တရားကိုအာထုတ်တဲ့တပည့်ကတွေးလို့ဒါကြောင့်မလို့လယင်းဆရာကိုကျေးဇူးပြုတဲ့အနေနဲ့ဒီလာပြီးဆွန်းကတ်တယ်တဲ့အဲ့ဒါလည်းပဲဆရာတဲ့တပည့်လက်ဆောင်ထက်တာပဲမဟုတ်လားနော်ဒါနဲ့တနေ့ကခိုင်းကဒီလာရှင်ကြီးတပါးကျမ်းလာတယ်ပြီးတော့ဒီမှာအနေမရပါဘူးမှော်ပြီးမှာအနေမရတယ်လွန်ခဲ့တဲ့၄-၅ရက်ကပြန်လာတော့ခုနကမစ္စတာချာလီဆရာကြီးရပဲသင်္ကန်းတစုံနဲ့စာလေးပေးလိုက်တယ်သူကစာရေးတယ်အဲ့ဒီသင်္ကန်းဟာတပည့်တော်စီတရားအထုတ်တဲ့ဘယ်သူကဆရာတော်ကိုလှူလိုက်တဲ့သင်္ကန်းမှာဖျားတဲ့သူကတရားတွေ့ရတာဝမ်းသာလွန်းလို့ဆိုပြီးတော့အဲ့ဒါဆရာတော်ကိုလှူတော့ပါတဲ့အဲ့လိုစာလေးရေးတယ်အဲ့ဒါတော့ဘလို့လဲဟဲ့ဆရာတဲ့တပည့်လက်ဆောင်ထက်တာဟုတ်ကဲ့လားအခုဥဒင်္ဂရဲ့ရာမအာလာရတို့ဥဒင်္ဂတို့တဲ့သိတ္တထလက်ဆောင်ထက်တယ်လို့ပေါ့ဒါပေမဲ့ဘုန်းကြီးထင်ပါတယ်အဲ့ဒီဆရာကြီးကတော့ဒီတစ်ခါလာလဲဒီလိုပဲရှိအောင်မှာသူကငကမနာတဲ့နွားလို့ဖြစ်နေတာငကမနာတဲ့နွားဆိုတာနွားများဖြင်းပြီဆိုလို့ရှိရင်အဲ့ဒါဘလောက်ရိုက်မောင်လှဲတံပဲပဲဖင်ကြီးကပ်ကပ်ပြီးတော့ ਨੇ မယုံအခုလည်းဒီလိုပဲဆိုခြင်းတလို့ဆိုပြောခြင်းတလို့ပြောငေါ့ခြင်းတလို့ငေါ့ပြုံးနေတာပဲဒါပေမဲ့အားကတော့တကယ်မထုတ်ဘူးအထုတ်တယ်ဆိုတာအသေးစိတ်အမူအရာစစ်စအောင်မမှတ်ဘူးစိတ်အောင်မမှတ်ဘူးအဲ့ဒါထိုင်နာဈဉံလျှောက်တာတော့လို့ပါဒါပေမဲ့ဈဉံလျှောက်တာလည်းသူကခါနာနေပေါင်နာနေတယ်လူဆိုတော့ဒုတ်ကြီးနဲ့ထောက်ပြီးရှောက်ရပြန်တော့ဒါလည်းပဲခྱི་မရောက်ပြန်အဲ့လိုဖြစ်နေသတိထားဖို့သတိထားဖို့ဒါနဲ့သိတတ်တာဥရကစီကထွက်သွားပြီးတော့ဥရဝေလာတော့ရောက်တော့ဂိုင်းဆရာနှစ်ပါးစီတပည့်ခံ
လိုချင်တာမရသေးဘူးကဲဒီလိုဆိုတော့ကိုနီးကိုဟန်နဲ့ပဲအထုံးမှာပဲဆိုဥရုဝေလတော်ထဲမှာဒုက္ခရစရိယာ6နှစ်ကျင့်လိုက်တယ်ပင်မပါမနေမနာညမနာအထုတ်တာပဲရှိကသူတို့အဲ့ဒီအချိန်ကထင်ရှားနေတဲ့ကိလေသာငြိမ့်စေတဲ့နိလန်မှန်သမျှအမှန်တရားကိုရစေတဲ့နိလန်မှန်သမျှအကုန်လုံးအစင်းရဲ့ပင်မခံပြီးတော့အထုတ်တာဘလောက်ကြအောင်လုပ်တယ်လဲဆိုလို့ရှိရင်သူတို့စီမှာအဲ့ဒီတုန်းကထင်ရှားနေတဲ့ဒီနိဒနီအပ္ပန္နကဇာန်နဲ့အပ္ပန္နကဇာန်ဆိုတာအသက်ရှူတဲ့လေကိုချုပ်ထိန်ထားတာအဲ့ဒီလေအပြင်မထွက်ရဘူးနှာခေါင်းထဲကလည်းလေမထွက်ရဘူးဗစက်ကလည်းလေမထွက်ရဘူးနားထဲကလည်းလေမထွက်ရဘူးအကုန်လုံးဘယ်အပေါက်ကမှမထွက်အောင်လို့အကုန်လုံးချုပ်ထိန်ထားတာအဲ့ဒါအိမတန်ထင်ရှားတဲ့နေသူတို့စီမှာအခုကအဲ့ဒီနေလှုပ်သေးလာတော့မသိပါဘူးအဲ့ဒီတော့စဉ်းစားကြည့်ပေါ့ဒီလေကအပြင်မထွက်ရဘူးဆိုတော့ဘာဖြစ်နေလဲလျှောက်တိုးမှာပေါ့မဟုတ်လားကိုလဲအင်္ဂါတယ်လဲလျှောက်တိုးမှာပဲဗိုက်ထဲလဲတိုးမှာပဲခေါင်းထဲလဲတိုးမှာပဲအဲ့ဒါလို့တိုးပြီဆိုလို့ရှိရင်ဘယ်နဲ့နေမနော်ခေါင်းမှာအဲ့ဒီလေတိုးတာဘလောက်ကြာအောင်တောင်းခံစားရတယ်လဲဆိုတော့တဲ့တစုံတစ်ယောက်ကတင်းပုတ်ကြီးနဲ့ခေါင်းထုသလိုတောင်းခံစားရတယ်တဲ့ပြီးတော့နောက်တစ်ခုကဘယ်လိုခံစားရတယ်လဲလို့ဆိုတော့ခေါင်းကိုလူနှစ်ယောက်တရေကျိုးနဲ့ပတ်ပြီးတော့တယောက်ကဘယ်ဘက်ကတယောက်ကညာဘက်ကအဲ့ဒါအတင်းဆွဲသလိုအဲ့လောက်ကြအောင်ခံစားရတယ်ဘယ်နဲ့နေမလို့တင့်ကျက်ပြီးတော့မခံစားအောင်နာမယ်ဗောအဲ့ဒါလောက်ကြအောင်ခံစားရတယ်တဲ့အဲ့လိုထွက်လေဝင်လေကိုချုပ်ထိန်တာလို့မိန်မော်တွေဝေးပြီးတော့သေးသလိုဖြစ်တယ်ဒါဖြင့်တရားရလားဆိုတော့ရဘူးတဲ့ဟောဒါဒီလိုဆိုလို့ရှိရင်တော့တခြားနေရှိပြီတဲ့ဆိုပြီးတော့အစာကိုတဖြည်းဖြည်းလျှော့တယ်နေကျင့်တယ်တဖြည်းဖြည်းအစာလျှော့တယ်နေနောက်ဆုံးဘလောက်ကြအောင်လျှော့လဲလို့ဆိုတော့အဲ့ဒီအချိန်မှာယဟန်လည်းမဖြစ်သေးဘူးဖျားလည်းမဖြစ်သေးဘူးယသိပဲရှိသေးတယ်နော်သိတ္တသာယသိဘဝပဲရှိသေးတယ်သူတော့ယသိလို့မဆိုတာဘူး။ဘာကြောင့်ယသိလို့မခေါ်ရတယ်လဲဆိုတော့သူကဖျားဖြစ်ဖို့ရည်မှန်းပြီးတော့သင်္ကန်းဝတ်တဲ့ပုံကိုဖြစ်တဲ့အတွက်သူယသိလို့တော့မဆိုအောင်။ဘလောက်ကြအောင်သူအစာလျှော့လိုက်တယ်လဲလို့ဆိုတော့ပဲရေစိမ့်ထားတဲ့ပဲရည်လေးလက်တစွန်းလောက်ပဲတနေ့တစ်ကြိမ်ပဲတောက်တယ်တလက်စွန်းလောက်ပဲတလက်စွန်းဆိုတာလေဝါတစ်ဖက်ထဲမှာထည့်ထားတဲ့အခွက်ကလေးထဲမှာထည့်ထားတဲ့ပဲပြုတ်ကြီးလေးပေါ့ပဲကိုရည်စိမ့်ထားတဲ့အကြီးလေးအဲ့ဒါလေးပဲတနေ့တည်းတနေ့တနေ့မှာတောက်တယ်ဆိုတော့ဘလို့ဖြစ်မလဲအာထုတ်တဲ့ဝီရိယကကြီးမာတယ်အစာအာဟာရကနည်းပါတယ်ဆိုတော့ဘာဖြစ်မလဲလဲရပေါ့တရားရလားမရဘူးဒီတော့မှဆင်ញင်မိတယ်အဲ့ဒီအချိန်ထိဥရဝေလာတော်တဲ့စဝင်ပြီးတော့အာထုတ်တဲ့အချိန်ကစပြီးတော့ပင်ဆွဲကြီး၅ဦးကခြေစုပ်လက်နယ်ပြုဖျားဖြစ်တဲ့အချိန်မှာအူဆုံးတရားနာဖို့ဆိုပြီးတော့ခြေစုပ်လက်နယ်ပြုအဲ့ဒီပင်ဆွဲကြီးယသိ၅ဦးဆိုတာလည်းပဲအမှန်တော့သူတို့လည်းပဲသူတို့ကိုလည်းယသိလို့တော့မခေါ်တော့ဘူးမခေါ်ရဘူးဘာကြောင့်လို့လဲဆိုတော့သူတို့ကယသိဖြစ်နေရည်မှန်းပြီးတော့သင်္ကန်းဝတ်ကြတာမဟုတ်ဘူးမြတ်စွာဘုရားရဲ့တပည့်သာဝကအဖြစ်ရည်မှန်းပြီးတော့သင်္ကန်းဝတ်ကြတာဆိုတော့ယဟန်အဖြစ်ကိုရည်မှန်းတဲ့ပုံစံတွေပဲဒါကြောင့်ယသိလို့တော့မခေါ်ရအဲ့ဒါကြောင့်ပဲယဟန်နဲ့သုံးနေရတယ်အဲ့ဒီ၅ဦးကလည်းပဲကျမ်းဂန်ဒီမှာအဆူကွဲတာရှိတယ်။ကျမ်းဂန်တစ်ခုကဟိုစဉ်ကလေးဘဝသုတ္တရဏဘယင်ကကလေးဖွားပြီလို့မလို့လက္ခဏာလာဖတ်ကြပါလို့ယသိတွေပင့်ပြီးဖတ်ခိုင်းတော့ကယသိတွေတရားရှိအောင်လားမသိဘူး။အဲ့ဒီကနေပြီးတော့
ထိတ်တန်းဆရာကြီး6ယောက်ကိုရွေးကောက်ပြီးတော့လက္ခဏာဖတ်ခိုင်းတော့ကျန်းကန်တစ်ခုကဆိုတာက9ယောက်ကလူပေါင်းနေလို့ရှိရင်စကြောတွေမင်းဖြစ်မယ်တောထွေရင်ဖရာရင်ဖြစ်မယ်လို့နှစ်သွဲနှစ်ခွဟောတယ်အဲ့ဒီတည်းကအငယ်ဆုံးဖြစ်တဲ့ကိုးနေညာဘုံသားကတော့လောကသုံးပါးမှာဖရာစင်စေမုတ်ချဧကံဖြစ်မယ်လို့တထစ်ချပဲအဲ့ဒါလို့ဟောတော့ခေါ်ပြီးတဲ့အခါမှာဘုံသားခွန်သူကွယ်လွန်းသွားရောကိုးနေညာရဲ့သိကျန်ကျန်တော့မြတ်စွာဘုရားတောထွက်ပြီလို့သိတဲ့အခါမှာကိုဋ္ဌညယတိကြီးကအခွန်းတော်ယတိခွန်းဦးတဲက၄ဦးခွန်းဦးကသားတွေကိုသွားပြီးပြောတယ်သိတ္တထဘုရားလောင်းတောထွက်သွားပြီးဘုရားဖြစ်မှသိကြတယ်တို့များယဟန်ပြုပြီးတော့သူတို့ကအလုပ်ကျေးပြုစုပြီးဥဆုံးတရားနာရအောင်မင်းတို့လိုက်ခဲ့ကြလို့ဆိုတော့ခုနဦးရှိတဲ့နေက3ဦးကမလိုက်ဘူးတဲ့4ဦးပဲလိုက်တယ်တဲ့ဒါနဲ့ပဲပင်ဆွဲကြီး5ဦးဖြစ်သွားတယ်တဲ့အဲ2ဦးကတော့ဟိုတုန်းကဟောတဲ့တိရိယာကြဟောတဲ့ကိုဋ္ဌညာဘုံနာပေါ်နောက်4ဦးကတော့ကိုဋ္ဌညာဘုံနာနဲ့အတူဟောတဲ့ပုံနာတွေရဲ့သား4ယောက်လို့ဒီလိုဆိုတယ်ဒါပေမဲ့ကျမ်းဂန်တစ်ခုကတော့အဲ့လိုမဆိုဘူးကျမ်းဂန်တစ်ခုကတော့ပုံနာ6ယောက်ရှိတဲ့နေကတဲ့3ယောက်ကနှစ်သွဲနှစ်ခွဟောတယ်တဲ့5ယောက်ကတော့ဖယားစင်စိတ်ဧကံဖြစ်မယ်လို့အတိအကျဟောတယ်တဲ့အဲ့ဒါကိုတော့သိတဲ့လူနဲလိမ့်မယ်နဲ့တူတယ်3ယောက်ကနှစ်သွဲနှစ်ခွဟောတယ်5ယောက်ကတော့အတိအကျဟောတယ်ဆိုတဲ့အကြောင်းအရာတော့ဒါတော့နည်းနည်းသိတဲ့လူနဲလိမ့်မယ်အဲ့ဒါကမူလပါဏာတာအဋ္ဌကထာပါတရာတိတုတ်အဖွဲ့မှာအဲ့လိုရေးတယ်အဲ့ဒီပါတရာတိတုတ်ကိုအရိယပရိယေသနာတုတ်လို့လည်းဒီလိုလည်းခေါ်ကြတယ်ဒါမှလို့အခုသံဃာယနာမှာတော့ပါတရာတိတုတ်လို့ပါတရာတိတုတ်လို့အဲ့ဒါလို့ခေါ်ထားတယ်အဲ့ဒီကျမ်းဂန်ကဘယ်လိုလေးတောင်ဆိုသေးတယ်လဲလို့ဆိုတော့အဲ့ဒီယသိတတိချက်ဖျားဖြစ်မယ်လို့ခေါ်တဲ့ယသိ၅ယောက်ကိုနေညပါဝင်သူတို့ကတော့တဲ့ဟောပြီးတာနဲ့ပဲသူတို့ကိုပေးတဲ့ဆုလတ်တော်မှာဆွေမျိုးညာတကာတွေစွန့်ကြဲခဲ့ပြီးတခါတည်းတို့ကြိုတင်ပြီးတော့ယဟန်ပြုထားကြမှာပဲလို့အဲ့လိုသဘောပေါက်တယ်ဘာကြောင့်လဲလို့ဆိုတော့ကြားလာလို့သူများကအိမ်တော်ရဲ့သားတွေကြပြီးတော့အိမ်တော်သားဝေးကိစ္စတွေနဲ့ဆိုလို့ရှိရင်တို့တောထွက်ဖြစ်မှာမဟုတ်ဘူးဒီလိုဆိုလို့ရှိရင်သိဒ္ဓထဖရာနဲ့တို့တွေ့ရမှာမဟုတ်ဘူးဒီတော့အခုပဲစောစောပဲထွက်ပြီးထားမှပဲဆိုပြီးစောစောထွက်ယသေးဝတ်ပြီးယသေးတရားတွေအထုတ်ဆောင်နေတယ်တဲ့။နောက်ဥရဝေလာတော်မှာသိဒ္ဓထရောက်နေပြီဆိုမှအဲ့ဒီတော်သွားပြီးတော့သူဝကြီးဝငယ်ပြုစုတယ်တဲ့။အဲ့ဒါလို့ဆိုပြီးတော့အဆုံးသားတွေကဘယ်လိုရေးထားလဲလို့ဆိုတော့တချို့ကြငါငါတဲ့ကိုနေညဒီသာလင်ကိုယ်စင်ကမေရင်ဟောတဲ့တပါကျန်နာတွေကတော့သူနဲ့ဟောအလူဟောတဲ့ပုံသားတွေရဲ့သားတွေပဲလို့ဒီလိုဆိုပါတယ်တဲ့အဲ့ဒါမသိမှဘူးတဲ့အထကထာရှေးထခရာကြီးတွေမှာဒီစကားမရှိပါဘူးတဲ့အဲ့လိုပယ်ထားတယ်ဒါကအယူဆနှစ်ခွဖြစ်နေတော့ဟိုဓမ္မစကြာဟောတဲ့ပုံတွေမှာလည်းပဲသတိထားကြည့်လို့ရှိရင်တွေ့လိမ့်မယ်တချို့ပုံကဓမ္မစကြာတရားနာနေတဲ့ပင်စွဲကြီးငါဦးတဲ့မှာတူးကအိုးကြီးဆန်နေဖြူလို့ခါရီကုန်းလို့အဲဒါလိုလှုပ်တာပြီးကျန်တဲ့လေးဦးကတော့ယဟန်ပြူလေးတွေလှုပ်ထားတယ်အဲတချို့ဓမ္မစကြာဟောတဲ့ပုံကြတော့အားလုံးဟာညီတူပဲအရွယ်တူပဲအဲလိုလှုပ်ထားတယ်အဲဒါလိုလှုပ်တာဟာဘုရားခုနပြောတဲ့ကျန်ကန်နေအစိုးကွဲနေလို့ဒါဖြင့်အဲ့ဒီအဆူကွဲနေတာတွေတော့ဘယ်လိုလုပ်ရပါမလဲဖေ။ဘာလို့မလုပ်เสียမလို့ပင်စွဲငကြီး၅ဦးလို့မှတ်ထားပြီးတာပဲ။သူတို့လူရင်မှမဟုတ်တာ။လူရင်ကပင်စွဲကြီး၅ဦးကိုဥတည်ပြီးတော့ဓမ္မစကြာဟောတယ်။ဒါကြောင့်မလို့တရားဦးနာရပြီးတော့သူတို့တရားသိသွားကြသောတာပန်ဖြစ်ကြယဟန္တာဖြစ်ကြတယ်။ဒါဆိုရင်ဒါလူရင်ကိုအဲ့တော့ နည်းနည်းကွဲပြားတာလေးဘ ഹു ဒအဖြစ်ပြောပြတာပါဒီတော့ဝတ္တယဝိဇိဝငယ်ဆောင်ရနေတဲ့ပင်ဆွဲကြီး၅ဦးဟာဥရဝင်လာတော်တဲ့တိဋ္ဌာထရောက်ကြတဲ့ဝိဇိဝငယ်ပြုစုလာတော့နောက်အဲ့ဒါလိုလဲသွားပြီးတော့တတိယတိဋ္ဌာထဆင်းခြင်းနဲ့ငါဟာရှိရှိသောဖရာရှင်နေရတဲ့တော့ဝိရိယမလျော့ဘူးမလျော့တဲ့ဝိရိယနဲ့ငါကြိုးစားတော်လည်းပဲအခုအချိန်ထိငါဘာတရားမှမသိဘူးဒီတော့အခုငါလုပ်တဲ့တရားတွေဟာဒါတွေလမ်းမှမဟုတ်ပြဘူးအဲဒီတိုင်းတော့ကျင့်မှမဖြစ်ဘူးဒါဖြစ်ရင်ငါငယ်ငယ်တုန်းကတပြေးပြေးအောက်မှာဝင်စားတဲ့အာနာပါနပထမဇန်ဟာများအမှန်တရားသိဖို့လမ်းများဖြစ်လေမလားလို့စဉ်းစားတယ်စဉ်းစားတော့အဲ့ဒါလို့စဉ်းစားပြီးတော့အာနာပါနဇံကိုသူဝင်စားကြည့်ချက်ချင်းရတယ်နောက်ပထမဇံနဲ့မကဘူးဒုတိယဇံတတိယဇံသတုတ္ထဇံအထိရသို့တော်လည်းပဲခန္ဓာကိုယ်ကယိုင်ယိုင်နဲ့နဲ့နေပြီယိုင်နဲ့နေတော့အင်းဒီတရားအထုလို့တော့ဒီခန္ဓာကိုယ်ဒီအားနဲ့တော့အထုလို့မရသေးဘူး။ငါအစာပြန်စားမှဖြစ်မှာပဲဆိုပြီးတော့တဖြည်းဖြည်းအစာပြန်စားတယ်။အဲ့ဒါလို့လဲအစာပြန်စားရောပင်ဆွဲကြီးငါဦးလဲသူ့နောက်ကသူ့ထံကခွာသွားတယ်။ဒီလောက်တောင်လဲသည်အထီးကျင့်တာတောင်မှပဲဖျားမဖြစ်ဘူးဆိုရင်အခုအစာတွေပြန်စားပြီဆိုရင်ဘယ်ကလာဖျားဖြစ်တော့မှလဲမဖြစ်တော့ဘူးမဖြစ်တော့ဘူးသိတ္တထလက်ပေါ်များအောင်ကျင်းပြီဘာဟုံလာရဝတ္တတိအဲ့လိုဆိုပြီးပင်ဆွဲကြီးငါဦးကခွာသွားပြီးတော့ဗာရဏသီပိနာကဘေးမဲ့တော့ဣတိပဒနာဘေးမဲ့တော့တဲ့သွားနေကြတယ်နေပြီဘာလို့လဲသူတို့လဲသူတို့ယတိတရားတွေအရင်ကအထုတာပြန်အထုမှာမို့လေအသေးတန်းတာကတော့အစာပြန်ပြီးတော့ဖုံပေးစားစားတဖြည်းဖြည်းအင်အားဖြစ်လာတယ်အင်အားဖြစ်လာတော့တနေ့ကဆုံလာကြည့်နေကြတော့နေရင်းစရာမြေကန်းသားကမြေရဲ့အရှိဘကန်းကဥရဝေလာတော်ကလည်းမြေရဲ့အရှိဘကန်းပဲအဲ့ဒီဥရဝေလာတော်အတိုင်းသူတဖြည်းဖြည်းတောင်လျှောက်သွားဆုံးခံမှုတောင်ချောက်သွားတော့မြေကမ်းထဲမှာညောင်မင်းကြီးတပင်ကောင်းကောင်းတွေ့တော့အဲ့ဒီမှာခဏထိုင်နာဆုံးကမဝင်နေအဲ့ဒီတည်းမှာအဲ့ဒီနာအဲ့ဒီနာကသေနာရွာသေနာနိဆိုတဲ့ရွာကတကြီးသမီးကတထေးသမီးလို့လဲဆိုတယ်လွတ်လိုက်တဲ့အိမ်ပေါ်မိန်းကလေးကလာပြီးညောင်မင်းအောက်ကြည့်တာဘာလို့ဖို့လဲလို့ဆိုတော့ပူဇော်ပသနေကြနေမှုပူဇော်ပသဖို့ရာအတွက်ကြာကြာနာနာချက်ပြုတ်ပြီးတော့ပူဇော်ပသဖို့ရာအတွက်လာပြီးကြည့်တော့ဒီမှာဖရာလောင်းသိတ္တထထိုင်နေတာတရင်သုံးနေတာတွေ့တယ်ဒီတော့အစာရည်စားကလည်းပြည့်ပြည့်စုံစုံဖုံးပေးထားတာဆိုတော့အသားအည်ကလည်းပြည့်ဖြူဝါဝင်းပြီးတော့အယောင်လင်းနေလဲထွက်ပြီးအမှန်တန်ကြီးညိုပွဲရှိတယ်ဒါကိုမိန်းကလေးကသူတို့ပူဇော်နေကြပတ်သက်နေကြနတ်ကြီးဒီကနေ့တော့ကိုရင်ပြတယ်လို့သူကယူဆပြီးတော့ဝန်သာအာရပြန်ပြေးပြီးသူ့သခင်မပြောတော့သခင်မကလည်းပဲသိဝန်သာသွားတယ်ဒါနဲ့ကျာကျန်နာနာချက်ထားတဲ့ကနာနှုတ်စွန်းအဲ့ဒီကနာနှုတ်စွန်းချက်ပုံကိုကျန်းကန်ကအာပြထားလိုက်တာကျူလာကြာလာနဲ့မလေးနော်မဘယ်နှကောင်းကနွယ်ကျူတော့ဘလောက်ထွက်လိုက်တယ်အဲ့ဒီကမှနေပြီးညှစ်ပြီးနော်မတွေဘလောက်အတော့ခိုင်းနေဘလောက်နဲ့မလေးသရလုံးကုန်ကြတာထမရဲ့ဒါနဲ့ခဏနှုတ်စွန်းဆိုတာခဏဆိုတာဂါကြီးရဲ့နာငယ်ရဲ့အိန္ဒိယတို့ဒီဟိုတို့မှာနှုတ်ဓမင်းစားလေးရှိတာမှာ၃မျိုးလောက်ရှိတယ်တစ်မျိုးကတော့အကျဲပဲနိုးနဲ့ထမင်းနဲ့ကြိုးတာနောက်တစ်ပြုံးကတော့ခပ်ပြစ်ပြစ်ပဲခဲခဲကြီးလည်းမဟုတ်ဘူးနောက်တစ်မျိုးကတော့အခဲအဲ့ဒါလိုစားလေးရှိတယ်ဘုန်းကြီးတို့ဒီဘုံမှနေတော့ကတော့အဲ့ဒီအခဲပဲများများစားရတယ်နိုးထမင်းခဲအ အဲ့ဒီအခဲပေါ်မှာမှဟိုကုန်းမှုန်လေးတွေဖြူတော့အဲ့လိုဖြူပြီးတော့စားအစစားစားတော့တိတ်မစားတတ်ပါဘူးနောက်ကြတော့စားရတာရှိတာအာယုံစွမ်းများတော့အဖြစ်အဲ့ဒါစားတယ်အဲ့ဒီလိုခဲနေတဲ့နှုတ်စွမ်းကိုကနလို့ခေါ်တာကနဆိုတာ solid 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 အဲ့ဒါကနအခဲကိုပြောတာဒါပေမဲ့ဗမာပြည်မှာတော့ကနာနုဇွမ်းကနာနုဇွမ်းနဲ့တလောက်ပဲဒီလိုပဲသိနေကြတယ်ဆူလိုရာတော့နုဇွမ်းကဲပါနုဓမင်းကဲအဲ့ဒါလာပြီးတော့မြတ်စွာဘုရားဘုရားလောင်းကိုလှူလူမိတွေတို့လည်းပဲလိုအပ်တဲ့ဆုတောင်းပြီးပြန်သွားဘုရားလောင်းကိုလည်းသူဆုတောင်းနေရတယ်အာကျမတို့လိုအပ်တဲ့ဆုနဲ့ပြည့်လို့အရှင်နဲ့မင်းကြီးလည်းလိုအပ်တဲ့ဆုနဲ့ပြည့်ပါစေလို့ဒီတက္ကမကသူကသားမရနိုင်လို့လို့မလို့ရှေးကအဲ့ဒီညောင်မင်းလာပြီးတော့သားဆုတောင်းနေတယ်သားဆုတောင်းတော့နောက်ကြတော့ရသွားတယ်လေအချိန်ချင်းဆုတောင်းတော့လည်းပဲရတဲ့အချိန်နဲ့တိုးသွားမှာပေါ့လေရတဲ့အချိန်နဲ့တိုးသွားတော့အဲ့ဟာဒီညောင်မင်းသောင်းနဲ့လှုပ်ပြီးလို့ပဲရတယ်လို့သူဖြစ်သွားတော့ပေါ့ဒါနဲ့ပဲသူကအဲ့ဒီတုန်းကလည်းပဲဂရိထားခဲ့တဲ့သာစုပေးပါတားရလို့ရှိရင်နှစ်စင်ပူဇော်ပါမယ်လို့အဲ့လိုဂရိပေးခဲ့တာ။ဒါနဲ့တားရတဲ့အခါကျနှစ်စင်လာပူဇော်အခုလည်းနှစ်စင်ပူဇော်နေကြလားပူဇော်တာ။အဲ့ဒါမှဖရာလောင်းနဲ့တွေ့တော့တကယ်နမင်းကြီးထင်ပြီးတော့အဲ့ဒါပူဇော်ပတ်တာပြီးတော့ဆူတောင်းပြီးပြန်ညတယ်။အဲ့တော့ဒီနေရာမှာတော့ဘုန်းကြီးတို့ပြိတ္တာစဉ်းစားကြရမကောင်းလား။ဒီမှာတော့ဘုရားလောင်းကဆုံးခံသွားလို့နားနေစရာနေရာကောင်းလို့နားနေတာသူတို့ကတော့ဘာထင်တယ်လဲအဲညောင်မဆောင်ညာကြီးကိုရောကိုဆောင်ကိုရောင်ပြတယ်လို့ထင်တယ်အခုခေတ်ကောအဲ့ဒါမျိုးမရှိနိုင်ဘူးလားအာရှိနိုင်တယ်အများကြီးပဲဟုတ်ကဲ့လားအဲ့တော့ဘာပြောရမလဲလူတွေတော်တယ်လို့ပြောရမလားညံ့တယ်ပြောရမလားဟုတ်ကဲ့လားဒီတော့မြတ်စွာဘုရားလည်းပဲအဲ့ဒီနှုတ်ခဲစွမ်းကို49လုံးဖုံးပေးတော်မူတယ်တဲ့ကျမ်းဂန်ကအဲ့ဒါတောင်းပြသေးတယ်စွမ်းလုံးတစ်လုံးကိုတဲ့တစ်လုံးကိုထမ်းသီးမဲ့ပမာဏရှိတယ်တဲ့တွေ့ဘူးလားထမ်းသီးမဲ့အခုဘုန်းကြီးတို့စာနေကြအလုံမျိုးနဲ့ဆိုရင်အဲ့ဒီထမ်းသီးမဲ့ဆိုဘယ်နှလုံးစာလောက်ရှိမလဲဆယ်လောက်သာလောက်တော့ရှိမှာပဲဟဲ့လားအဲ့လိုဆိုတော့မြတ်စွာဘုရားခန္ဓာကိုယ်ကြီးကအကြီးကြီးပါဇက်ကြီးကလည်းအကြီးကြီးပေါ့ဘုရားလားအဲ့လိုဖြစ်ပြီးလိမ့်မယ်အဲ့ဒါလိုပဲကျမ်းဂန်ကဆိုတယ်ဆိုတာတော့မှတ်ထားပေါ့ဒါပေမဲ့လို့ကိုယ်စိတ်ထဲမှာတော့မြတ်စွာဘုရားလည်းဘုရားလောင်းလည်းပဲကိုယ်လိုလူသူ့လိုလူပဲမဟုတ်ဘူးလားကိုယ်လိုလူသူ့လိုလူပဲဆိုတာကအရွယ်ပမာဏပြောတာနေနေတော့ပို့ထွားမှာပေါ့လူဒူးလူညင်ဆိုတော့ထော်တော်ကြိုင်ကြီးတွေရှိတာပေါ့49လုံးမယုတ်လွေလွေဖုံးပေးတော်မူတယ်တဲ့ဖုံးပေးပြီးတော့ရွှေခွက်ကိုတော့အနာရှိတယ်နေရင်္ဒရာမြစ်ထဲမျောလိုက်တယ်အဲ့လိုမျောတဲ့အခါမှာတော့အတိတ်ထံလိုက်တယ်တို့မြာငါဟာဒီကနေ့လောကသုံးပါးမှာဘုရားဆင်းရဲဖြစ်မဲ့ဆိုလို့ရှိရင်ဒီရွှေခွက်ဟာရေစုံမမျောဘဲနဲ့ရေညာဆံပါစေလို့အလုစပီမျောလိုက်တဲ့ရွှေခက်ကရေညာဆန်းတက်သွားပြီးတော့ဘယ်ရောက်သွားတဲ့အဲ့ဒီနေတင်္ဒရာမြစ်အောက်ခြေမှာရှိတဲ့ကာလနဂါအဲ့ဒီကာလနဂါရဲ့ကာလနဂါစီမှာပထမရှိတဲ့ရွှေခွက်၃ခွက်ပေါ်မှာသွားပြီးတော့တင်တယ်တဲ့ရွှေခွက်၃ခွက်ပေါ်မှာတင်နေတာမဟုတ်အဲ့ရွှေခွက်၃ခွက်ရဲ့အောက်ကနေသွားပြီးတော့ခံလိုက်တယ်တဲ့အဲ့ဒါကိုတချို့ကျမ်းဂန်ကရွှေခွက်ချင်းထိလို့မလို့ကလင်းကလင်းဆိုတဲ့အသံတောင်မှပါဠိလိုထည့်ရေးထားသေးတယ်အဲ့လိုရေးထားသေးတယ်ဟာသူတို့လည်းသရုပ်ပေါ်ရေးကြတာထမရဲ့လို့ပဲအောင်မိရတယ်ဒါကြပါစို့အဲ့ဒါထောက်ချင်းအားဖြင့်ရေးဆန်းကိုဆန်တဲ့ရေးညာကိုဆန်တဲ့သွားတယ်ဆိုတဲ့ဖြင့်ဒီကနေ့ဘုရားရှင်စီဖြစ်မယ်ဆိုတော့အတိတ်နမိတ်ကောက်လို့ရတယ်ပေါ့။ဘာကြောင့်ဆိုဒိဋ္ဌာနာ ਉਹ ။ဒါပေမဲ့မြတ်စွာဘုရားဟာ နေရင်္ဒရာမြဲအနောက်ဘက်မကူသေးပဲနဲ့ဒီဘက်ကမှပဲရှိတဲ့တောအုပ်မှာပဲသူအဲ့ဒီနေသစင်တော်ဘုရားညနေပိုင်းကျမှနေရင်္ဒရာမြဲကူအနောက်ဘက်ကသွားကဆုံလာပြီနေဆိုတော့နေရင်္ဒရာမြဲကရေရှိရင်ချီမျက်စိမြုပ်ယုံတော့ပဲရှိမယ်အဲ့ဒါဘူးမရှိဘူးကဆုံလာပြီနေနှွေခါဦးဘုန်းကြီးနေရင်္ဒရာမြစ်ဖြတ်ဖူးတယ်ဖေဗူအာရီလဖေဗူအာရီလဘုန်းကြီးတို့ဖြတ်စင်ကတော့ခြေကျုံးအသာသာရှိတယ်ဒါလည်းပဲတမြစ်လုံးပြည့်နေတာမဟုတ်ဘူးရေစည်းကြောင်းစီးရနေရတချို့အနေငယ်မျှလောက်မှာပဲရေရှိတယ်ကြံနာတော့တဲပြင်းပဲတဲတော့ပြင်းပဲအဖေဗူအာရီလဆိုတာတပုရွဲဆိုကြပါစို့အဲ့ဒီလမှာတောင်မှခြေချင်းဝတ်တာသာပဲရှိတယ်ဆိုလို့ရှိရင်ကဆုံလာမှာခြေချင်းဝတ်တဲ့ဘူးမများပါဘူးဒါကြောင့်မလို့ရှင်တော်မြတ်ဘုရားနေရင်္ဒရာမြစ်ကိုဖြတ်ပြီးတော့ဂုံညုံဖြတ်ကူးတော့ပေါ့လေဘုရားလောင်းအနောက်ဘက်ကရောက်တဲ့အခါကျတော့ခရာတိနာဆိုတဲ့ယွာနာအဲ့ဒီနဲ့ယွာနဲ့မလမကန်နေရာမှာတောအုပ်ကောင်းကောင်းတွေ့တော့ဒီတော့အုပ်အဖြစ်ဘူမိနဲ့တမှန်မဲ့တော့အုပ်ပဲလို့တော့အုပ်မြင်လိုက်ကြတဲ့ကစိတ်ထဲကပိုးပြီးကြည်လင်ကြည်နှုသွားတယ်တရားထုတ်ဖို့ကောင်းကောင်းတာပဲအလံဝတိတံပဒါနတိကတ္တပဒါနာယဣဒံဤတော့အုပ်သည်ပဒါနတိကတ္တလုံးလကျိုးကုတ်တရားအလုတ်ကိုအထုတ်လို့သောပုဂ္ဂိုလ်ဤပဒါနာယတရားအလုတ်ကိုကျူစွာအထုတ်ဖို့ရာအလံဝတတင့်လျော်ပြီးစွာတကားဟုတ်တရားထုတ်ဖို့ကောင်းတဲ့တော့ပဲဟိုရင်းလို့ပေါ့ဘုန်းကြီးတို့မော်ဘီရိတ်တာရောက်တဲ့ပုဂ္ဂိုလ်များမော်ဘီရိတ်တာရောက်တာနဲ့တရားအထုတ်ခြင်းစိတ်ပေါ်လာကြတယ်မလေးတရားထုတ်ဖို့ကောင်းရင်ဒါပေမဲ့အဲ့ဒီမော်ဘီရိတ်တာတော့ခုနကရာသီသာကတော့လောက်ကောင်းခြင်းမှာကောင်းမယ်အဲ့ဒီမှာဆိုပဲတရားအထုတ်ခြင်းစိတ်ပေါ်တချို့တရားပဲစိတ်ဝင်စားတဲ့လူပဲအဲ့ဒီရောက်လို့ရှိရင်တရားစိတ်ဝင်စားသွားတဲ့ရှိတယ်။မော်ဘီကြောညာလဲရအောင်ပဲ။ဘာဖြစ်လို့တော့ယောဂီတွေအကုန်လုံးမော်ဘီရောက်ကုန်အောင်လို့တကယ်ပါပဲမော်ဘီကတော့တကယ်ကိုအမတန်တိတ်ဆိတ်သားရတဲ့ဒီတော့အဲ့ဒီတော့တဲ့ဝင်သွားတော့မြဲတဲ့ဘုံနာတွေ့မြဲတဲ့ဘုံနာကဘုရားလောင်းတွေ့တဲ့အခါကျကြီးညိုစိတ်ဖြစ်တော့မျက်ရှိဆုပ်လူဒါနဲ့မျက်ရှိဆုပ်ယူယူပြီးတော့အရေးကောင်းတဲ့တပင်ရှာတဲ့အခါကျညောင်မင်းကြီးတပင်တွေ့တွေ့တော့ကျန်းကန်ကဆိုးတယ်အဲ့ဒီညောင်မင်းကိုတောင်ဘက်ကဝင်မယ်လို့ညောင်မင်းအောက်တောင်ဘက်ကဝင်မယ်လို့မြတ်စွာဘုရားဆင်ញင်လိုက်တဲ့အခါမှာမြေငရင်လှုပ်တယ်တဲ့ဘုန်းကြီးတို့ဟိုငငယ်ကသင်ရတဲ့မတ္တိကအရာကောက်ဆိုတဲ့စာမှာတော့မြေကြီးစောင်းထောင်ရှိသောကြောင့်မဝင်မှု၍လို့အဲ့လိုဆိုတာအခုကျမ်းကမှာတော့အဲ့လိုစောင်းထောင်ကြီးအထိတော့မရေးပါဘူးမြေငင်လှုပ်တယ်တဲ့မြေကြီးတုံတဲ့ခါတယ်လှုပ်တယ်တဲ့ဒါကြောင့်ဩဒီတောင်မဲရက်ကတော့ဝင်မှုမတော်သေးဘူးတောင်မဲရက်ကငါရဲ့အရှိန်အဝါကိုခန္ဓာရည်ရှိပုံမပေါ်ဘူးဆိုအနောက်ဖက်ရရွှေ့နောက်ဖက်ရရွှေ့လည်းပဲမြေကတုံလှုပ်ပြန်တယ်မြေငင်လှုပ်ပြန်တယ်ဒါနဲ့မြောက်ဖက်ရရွှေ့မြောက်ဖက်ရကလည်းလှုပ်ပြန်တယ်ဒါနဲ့အရှိဘက်အရကဝင်မှုရွှေ့တော့မှမြေကြီးကတီတီငိမ့်ငိမ့်နဲ့ရှိတော့မှအော်ဒီနေရာဟာနေရာအသက်မှန်မဲဆိုပြီးညောင်ပင်ရဲ့ပင်လုံးရဲ့အရှိဘက်အဲ့ဒီမှာမျက်ရှိဆိုအပြားကဖြန့်ပြီးတော့ကိုင်းပြီးတော့ဖြန့်လိုက်ဖြန့်လိုက်တော့မြေအခင်းကောင်းကောင်းကြီးဖြစ်သွားတာပေါ့ရှစ်ဆုပ်ဆိုတော့အထူးကြီးပေါ့စဉ်းစားကြည့်ပါအဲ့ဒီမျက်စိမ့်စိမ့်အခင်းထူထူကြီးပေါ့ထိုင်လိုက်ရရင်ဘယ်လောက်အရသာရှိမလဲမဟုတ်လားဘယ်လိုနေမလဲအေးတာပေါ့အေးလေထိုင်ကောင်းလေပေါ့အဲ့တော့ဘလောက်ကြာကြာထိုင်နိုင်မပူတော့ဘူးအခုဒီသင်များမှအေးတယ်ဆိုရင်လည်းတော့တော်ကြာလာလို့ရှိရင်နည်းနည်းပူချင်းလာသေးတယ်အဲ့ဒီမြေအခင်းပေါ်မှာထိုင်လာဒါကိုပဲ အပရာဇိတာပလင်ဘောထိုင်ပြီးတော့မြတ်စွာဘုရားတရားရှိမှတ်တယ်လို့ဒီလိုဆိုကြတယ်။မြေခင်းမောထိုင်ပြီးတော့အာနာပါနစတုထဇံဝင်စားဖို့ပရမဇံဒုတိယဇံတတိယဇံစတုထဇံဝင်စားဖို့ပြင်လဲပြင်လိုက်ကြရောဒဂါကြီးကပေါက်ချလာတယ်ဘယ်ဒဂါကြီးရောဟဲ့မန္တကြီးဟာပေါက်ချလာလိုက်တော့မလေးထောင်သောသိန်းလန်းဂရေကရာချီတဲ့စစ်တီတသားတွေနဲ့လာပြီးတော့ဒိဋ္ဌထအဲ့ဒါငါပလင်မင်းအခုထအခုပေးတောင်းတယ်သုံးကြီးလုံးကတောင်းတော့မြတ်စွာဘုရားကမနာတဲ့ဒီပလင်ဟာငါလေးသိင်ချင်တဲ့ကဘာတသိန်းကာလပတ်လုံးပါရမီ7ပါးဖြည့်စည်းဘူးပြီးရလာတဲ့ပလင်နဲ့သို့တော်လည်းငါမှာအခုဒီနာမှာတော့ကျန်းကငါပြသေးတယ်ဘယ်လိုပြလဲဆိုတော့မြတ်စွာဘုရားကိုနတ်တွေပြမာတွေစောင့်တော့စောင့်ရှောက်နေတာပဲတဲ့ဒါပေမဲ့မနစစ်တီတွေလည်းလာရောမြမာကြီးတွေလည်းကြောက်ပြီးထွက်ပြေးကြတယ်တဲ့အဲ့ဒါနတ်တွေလည်းတယောက်မှမရှိဘူးကြောက်ပြီးထွက်ပြေးကြတယ်အဲ့ဒါများတရခုဖို့ဝဲနေတဲ့ကျန်းကန်ကရေးဆိုတာဒီကျန်းကန်ရေးတဲ့အတိုင်းသာပြောရမယ်ဆိုလို့ရှိရင်တော့အဲ့ဒါရည်စရာကြီးပဲဆိုလိုတာကတော့အဲ့ဒီအချိန်မှာမြတ်စွာဘုရားနာဘယ်သူမှမရှိဘူးဒါကြောင့်ဘုရားရှင်ကအဲ့ဒီပါရမီ7ပါးအပြား30ကိုဖြည့်ဆည်းဘူးလို့ရလာတဲ့ဒီပလင်ဟာငါပလင်ဖြစ်ကြောင်းတက်ရှိအနေနဲ့တော့ဒီနေရာမှာတက်တည်ခံမဲ့လူကဘယ်သူမှမရှိဘူးသို့တော်လည်းပဲငါဖြစ်ခဲ့တဲ့ပါရမီတွေကိုဒီမဟာမြေကြီးပထဝီမြေကြီးကသိတယ်ဟောဒီပထမမဟာပထဝီမြေကြီးဟာငါရဲ့တက်တည်ပဲလို့မြေကြီးကိုလက်နဲ့ဆန့်တန်းပြီးတော့ညွန်ပြလိုက်တယ်တဲ့အဲ့ဒီအခါမှမြေကြီးကပဲ့စင်တုံ့ခီးပြီးတော့အသံကြီးစွာသောအသံတွေမြည်ပြီးတော့မြင်ရင်လှုပ်ခါပြီးတော့ရေတွေထွက်လာဒါနဲ့မနတ်စစ်တီတွေကြောက်ပြီးတော့ပြေးကြတယ်တဲ့မနတ်ပြေးတဲ့အခါကျတော့မြတ်စွာဘုရားအေးစေစေခလေးဝင်လေရှုပြီးအာနာပါနပထမဇာငါစပြီးဝင်စားတယ်။ဟောဒီနေရာမှာလည်းပဲတစ်ခုရှိတယ်။ဘာတစ်ခုရှိလဲလို့ဆိုတော့တချို့ဖျားတစောင်းနေတဲ့မှာရောတချို့ဖျားကကြက်တွေမှာရောတချို့ဗုဒ္ဓဝင်စောက်တွေရဲ့ပုံနေတဲ့မှာရောအဲ့ဒီအချိန်မှာမနတ်လာနေတော့မှာဖျားရှိကလူတယောက်ကသဘင်ကိုညှင့်နေတဲ့ပုံတွေ့ရတွေ့ဘူးကြလားဘာလောက်တာခေါင်းလျှောနေတာဟမ်ဘာလောက်တာမြတ်စွာဘုရားကဝသုံတရေနတ်သားကိုတက်တည်ထားလိုက်လို့ဝသုံတရေနတ်သားဘွားကနေပေါ်လာပြီးတော့သူရဲ့သဘင်ကိုညှစ်ချလိုက်တဲ့အခါကျတော့အဲ့ဒီသဘင်ညှစ်လိုက်တဲ့ရေကသမုဒ္ဒရာကြီးဖြစ်ပြီးမန္တရဲ့စိတ္တိတွေမျောကုန်တဲ့အတွက်ထွက်ပြေးကုန်ကြတယ်လို့အဲ့ဒီသဘောနဲ့အဲ့လိုလှုပ်ထားတဲ့အယုတ်ရှိတယ်အဲ့ဒါထေရဝါဒကျမ်းကမှမပါပါဘူးထေရဝါဒကျမ်းကမှဗာမညာလေးပါတယ်လက်တော်ကိုဆန်တန်းလိုက်တယ်မြေကြီးစီကိုလက်တော်ဆန်တန်းလိုက်တယ်လို့လည်းပါတယ်လက်တော်ကိုမြေကြီးစီညွတ်လိုက်တယ်လို့လည်းပါတယ်ဒါပဲပါတယ်အဲဒီနဇာရီပါရီဘာမှမပါဘူးပါလာတာလဲလို့ဆိုတော့မြောက်ပိုင်းဗုဒ္ဓဘာသာမဟာယာနကျမ်းစာကပါလာတာတဲ့ဘုန်းကြီးတော်စေစင်ငန်းကမကြည့်ဘူးလို့ဘယ်ကျမ်းကပါတယ်လို့တော့မသိပါဘူးတချို့ကဒီဗျာဝဒါနကျမ်းကဆိုတဲ့အဆိုပါတဲ့သို့တော်လည်းအဲ့ဒီအဆိုကိုပဲမြန်မာဗုဒ္ဓဝင်တွေကကူးခြားတာလည်းရှိသေးတယ်တထာဂတဥဒ္ဒနာဒီပနီဆိုတဲ့ဘုရင်ရေးတဲ့ကျမ်းကအဲ့ဒါထည့်ထားတယ်။အဲ့ဒါနဲ့အတူပဲအစစ်တည်းပြောလိုက်ရအောင်။မြတ်စွာဘုရားဇဗုပရိမင်းချွတ်ခြင်းတော့ဇဗုပရိမင်းလို့ခန္ဓာကိုယ်ကိုဖန်ဆင်းပြီးတော့ဇဗုပရိမင်းနဲ့ပိုးပြီးတော့အစင်းလှတဲ့ ုဂ္ဂိုလ်ဖြစ်မကြိုက်တဲ့ဆလွဲတွေဘောင်းနေတောင်းနေပန်းဆင်းပြီးတော့ချွေရတယ်အဲ့လိုဆိုပြီးတော့အခုအဲ့ဒါဘောကမကြိုက်နဲ့ငကင်းနဲ့ဘောင်းနဲ့နှဒောင်းနဲ့ဆလွဲနဲ့ဖျားဆင်းသူတွေတွေ့နေရကြံကြံနဲ့ဖမ်းမှာနော်မြတ်စွာဘုရားအဲ့ဒါလိုဆင်းမလားလို့စဉ်းစားကြည့်ပါအဲ့ဒီအစင်တစားတွေရဲ့အပြစ်ကိုမြတ်စွာဘုရားဟောနမလားအဲ့တော့ဇဗုရိမင်းချွတ်ချင်တာတလောက်ကြီးလှုပ်เสียလို့သလားဖျားရှင်မှာတကူတော်တွေအများကြီးရှိတာပဲအဲ့တော့အဲ့ဒီဇဗုပရိမွန့်ချွတ်ခမ်းမှာဆိုပြီးတော့ဘုရားကိုတော်မြတ်မှာမကြိုက်တဲ့ဘောင်းနေနှောင်းနေဆလွယ်တွေတိုင်းလို့ရှုပ်ပွေးနေတာပဲအဲ့ဒါမန္တလေးမဟာမြတ်မုနိယာစပြီးတော့အဲ့ဒါလေထေရဝါဒကျမ်းဂန်နဲ့ဘယ်မှမမပါပါဘူးဘယ်မှမမပါပါဘူးဒါကြောင့်မိမိတို့ဘုရားအကြောင်းနဲ့ပတ်သက်လို့ဘုရားရဲ့အကြောင်းအရာစစ်စစ်ကိုယုံကြည်ကိုယ်ပဲစီးကပ်ခြင်းနဲ့ဆိုရင်တော့အဲ့ဒီဘောင်းနေနှတောင်းနေမပါရပါစေနဲ့ဟုတ်ခွင့်လားကြည်လို့တော့လှပါတယ်ဖျားဟုတ်သေးလားဟုတ်တော့ဘူးအဲ့ဒါနောက်တစ်ခွေ့ရှိသေးတယ်မလေးအဲ့ဒါတွေကပြောစရာတွေအများကြီးဘုရားဘာသာတွေရောနေတယ်ပြောအောင်မလားဟာရှင်ဥပဂုတ်ဆိုတာလေရှင်ဥပဂုတ်တာဆိုတာထေရဝါဒကျမ်းဂန်နဲ့ဗေကျမ်းဂန်မှမပါဘူးအဲ့ဒါလဲမဟာယာနကျမ်းဂန်ကမဟာယာနဘုရားဘာသာကျမ်းဂန်ကလာတာပဲအဲ့ဒီရှင်ဥပဂုတ်တဘယ်မှာရှိတယ်လဲဆိုတော့တောင်သမုဒ္ဒရာထဲမှာရှိတယ်ဆိုမဟုတ်လားဟုတ်ကဲ့လားအဲ့ဒါမြတ်စွာဘုရားလက်ထက်ကလေးကဟိုသီရိဓမ္မတော့ကမင်းကြီးအလူမမနလာနှောင့်ယှက်လွန်လုံးလို့မလို့မနတ်ကိုဖမ်းပြီးတော့ရှင်ဥပဂုတ်ကမနတ်ကိုဖမ်းပြီးခွေးတေကောင်လည်းပင်ဆွတ်ပြလိုက်တယ်သွားကြရောဟဲ့ဆိုပြီးအဲ့ဒီခါကျတော့မှမနတ်မရှိတော့မှအနှောင့်ယှက်ကင်းပြီးတော့အေးချမ်းချမ်းအလူပြူရတယ်လို့ဒီလိုဆိုတယ်အဲ့တော့ယဟန္တာလေယဟန္တာရဲ့တက်တန်းဟာအဲ့ဒီတုန်းကလည်းအနှစ်တရာတက်တန်းပဲပိုရင်နည်းနည်းပေါ့120 160အထိပေါ့လူရာတော့ဒါ90 80မှာလဲပြိနေဗံဆိုင်ရဆံမယ်ပေါ့ယဟနာများမှာသေဖို့ကိုလည်းမတောင်းတဘူးတဲ့နေဖို့ကိုလည်းမတောင်းတဘူးတဲ့သေဖို့လည်းမတောင်းတဘူးငါသေရင်လည်းဆိုတာယဟနာမရှိဘူးတဲ့ဒါဖြင့်ငါလူဘဝအသက်ရှိရှိနေခြင်းလည်းဆိုတာတော့ဒါလည်းမရှိဘူးတဲ့ဘာကြောင့်လဲဆိုတော့သူ့မှာယုံနံကိုအပြစ်မြင်လို့မို့လို့ယုံနံမောတာယာတတ်မဲ့တဲ့တဏှာကလုံးဝအမြစ်ပြအပိသပယ်ထပယ်ပယ်ပယ်ဖြတ်ပြီးပြီပယ်ဖြတ်ပြီးတော့ယုံနံမရမပြတ်ဖြစ်ပြနေတဲ့အသက်ရှင်ခြင်းဆိုတာသူလိုလားပါမလားမလိုလားလို့ယုံနံရှိနေရုပ်ရဲ့အဖြစ်ပြနာရဲ့အဖြစ်ပြရှုနေတာဆိုတော့ဒီယုံနံပြတ်သွားဖို့ကသူလိုလားစရာလိုသလားမလိုဘူးသူ့မှာကိလေသာငြိမ်းလို့ချမ်းသာနေပြီနာဘိကင်ခာမိဇီဝိတံနာဘိကင်ခာမိမရဏာနဲ့အသက်ရှင်တာလည်းမလိုလားမတောင်းတဘူးတဲ့သိတာလည်းမလိုလားမတောင်းတဘူးတဲ့အဲ့ဒီတော့တကယ်လို့သာရှင်ဥပဂုတ်တာကယဟန္တာဖြစ်မဲ့ဆိုလို့ရှိရင်တော့အခုအချိန်ထိအသက်ရှင်နေပါမလားဟုတ်ကဲ့လားတက်တန်းက100လွန်ရင်120 160ပေါ့ဟုတ်ဘူးလားပရိနိဗ္ဗာန်စံပြီပေါ့အဲ့တော့အခုချိန်ရအောင်ရှိသေးတယ်ဆိုလို့ရှိတော့ကတဘာဝကြာလားမကြာဘူးလားထေရဝါဒဗုဒ္ဓဘာသာကျမ်းစာမှာဘယ်ကျမ်းစာမှာမပါဟုတ်ကဲ့လားအဲ့ပြီးတော့ရှိသေးပြောအောင်မလားတော်ပြီတော်ပြီတရားမဆုံးဝဲနေလိမ့်မယ်နောက်အခွင့်အရေးတွေခါပြောတော့ပေါ့ဆလရာကဗုဒ္ဓဘာသာစစ်စစ်ထဲမှာအယောတွေပါလာပြီးတော့နောက်ကျတော့ဗုဒ္ဓဘာသာဒုက္ခရောက်ရောက်သွားတာတရားမပြောဘဲနဲ့ဟိုဟိန္ဒူနတ်ဘုရားကတော်ကြီးသုရတ္တိဗုဒ္ဓဘာသာတွေရောက်နေအမေပိဋကသုံးပုံစောက်တဲ့မေတော်ကြီးဆိုပြီးကိုယ်ဝယ်နေကြတယ်ဒုက္ခရောက်လာအဲ့ဒါတော်တော်တော့မဟုတ်တာပဲအဲလူတွေဘောဓတရှိဖို့အသိဉာဏ်ရှိဖို့ကသိလို့တာပဲဘောဓတမရှိအသိဉာဏ်မရှိဘူးဆိုလို့ချင်းဘာပြောပြောဟုတ်နဲ့ယုံယုံနေတာပဲယုံနှမ်းနဲ့ကိုယ့်ဥကာယဖြစ်ကုန်အဲ့ဒါတရားစီတရားမှန်နေလဲပြက်ပြားကုန်တယ်လူဖြစ်ကုန်ဒါဘုန်းကြီးတို့ဒီလိုဘုန်းကြီးတွေက ဘုဒ္ဓအတော်တန်ရှိလို့အဲ့ဒီပုဂ္ဂိုလ်တွေကပြောမပြရင်လည်းပဲလူတွေမှာမသိရတော့ဘူးအဲ့ဒါလူတွေသိအောင်အမှန်တော့အမှန်တရားတော့ပြောပြမှာဖြစ်မှာပဲဟုတ်ကဲ့လားဟုတ်အဲ့လိုအခွင့်သင်တဲ့အခါပြောရတော့ပေါ့လေဒါနဲ့မာနယံအောင်ပြီးတဲ့အခါကျတော့မြတ်စွာဘုရားအာနာပါနထွက်လေဝင်လေရှုပြီးတော့ပထမဇန်ကနေဒုတိယဇန်တတိယဇန်စတုတ္ထဇန်အကြိမ်ကြိမ်အဖမဝင်စားတဲ့အဲ့လိုဝင်စားတဲ့အခါကျတော့သကောင်းရံမှာပုပ်ပိနိဝါဒနုတ္တိညာရတယ်တဲ့ရှင်ဘဝတွေမှာနေခဲ့ဘူးတာတွေဖြစ်ခဲ့ဘူးတာတွေအဲ့ဒါတွေပြန်ပြီးသိမြင်တယ်တဲ့ဒီညာရတယ်နောက်မိုးသဗျံကျတော့အာသဝခေယဉဏ်ရတယ်အာနမနသရုဒ္ဓဇံဝင်စားပြီးတဲ့အခါကျတော့သရုဒ္ဓဇံရပြီးတော့ဇန်တမာရိအာကောင်းတော့စိတ်ကဖြူစင်းလာစိတ်ထဲမှာတနည်းပြောရဲနိဝရဏအငြိကြေးတွေမရှိဘူးဇန်တမာရိအာကောင်းနေလို့နိဝရဏအငြိကြေးမရှိတဲ့အခါကျတော့စိတ်ဟာဖြူစင်းတော့အဲ့ဒါစိတ်တဝိသုဒ္ဓိခေါ်တယ်ယောဂီမှလည်းပဲအဲ့ဒီစိတ်တဝိသုဒ္ဓိအစဉ်အထိုက်လျောက်ရှိတာပဲမရှိရင်အထိုက်ဉာဏ်တွေမတက်ဘူးညံမတဲစေတဝိသုဒ္ဓိစိတ်ဖြူစင်နေဆိုတာအဲ့ဒါစိတ်ငြိမ်တာပါပဲစိတ်ငြိမ်တော့စိတ်ကကိလေသာဖြစ်เสียလောဘဒေါသမောဟဖြစ်เสียအယုံစီမသွားတော့လောဘဒေါသပွန်ဟာတွေမဖြစ်ဖဲနဲ့ငြိမ်နေတဲ့စိတ်ဟာကုသိုလ်စိတ်တွေကြီးဖြစ်ပြီးတော့ဖြူစင်နေတာဖြူစင်တော့ထက်တာပေါ့အဲ့ဒီအခါကျတော့မှမြတ်စွာဘုရားဟာယုတ်တဝဏ္ဏသဘောပြန်ပြီးဆင်ញင်သုံးသပ်မိတဲ့အခါကျတော့ယုတ်တဏ္ဏရဲ့ဖြစ်မှုပြမှုအနိစ္စဒုက္ခအနတ္တတွေမြင်တာအဲ့ဒါဝိပဿနာရောက်သွားပြီအဲ့ဒီတန်းဆက်ပြီးတော့ရှုတဲ့အခါကျတော့မိုးသောယံမှာမလေးစင်ဖူလေးစင်ရအရဟတမဉဏ်ရရဟတမဉဏ်ရဟတဖူဉဏ်ရပြီးတာနဲ့သဗ္ဗညုတရှုဉဏ်တော်ရဖျားဖြစ်တယ်မိုးသောယံမိုးသောယံဆိုတာအာယုန်တက်ခံနေအာယုန်မတက်သေးဘူးအခုခေါ်နေကြတဲ့မိုးလင်းတာကိုပြောတာမဟုတ်ဘူးပစ္စုသသမယတဲ့အာယုံမတက်ခင်အချိန်လေးမိုးသောယံရှိတာကိုညင်ဥယံသကောင်ယံမိုးသောယံလို့ယံ၃ယံခွဲထားတာတယံတယံမှာ၄နာရီအဲ့တော့အခုမြတ်စွာဘုရားဖျားဖြေရောက်တာဟာအဲ့ဒီမိုးသောယံမှာဖျားဖြေရောက်တယ်အာယုံတက်ခါနေဒီတော့ကဆုံလာပြီနေတော့လာပြီနေလို့ဆိုရမလားလာပြီကြော်တရေနေလို့ဆိုရမလားမဲသာသနာအလိုအားဖြင့်လာပြီနေလောကအလိုအားဖြင့်လာပြီကြော်တရေဘာကြောင့်လဲဆိုတော့လောကကတော့သကောင်ကြောသွားရင်နောက်တရေကိုသာသနာကတော့အာယုန်တက်ပြီးမှနောက်တရေအာယုံမတက်မီစัจ जा ဟာအရင်ရဲ့ဒီလိုမဟုတ်လားအခုမိုးသောယံမှာယဟန်ဖြစ်တယ်မဖျားဖြစ်တယ်ဆိုတော့ရှေ့ရက်ထဲမလားနောက်ရက်ထဲမလားရှေ့ရက်ထဲမယ်အရင်ရက်ထဲမယ်ပေါ့အရင်ရက်ဆိုတာဘယ်ရက်တုန်းလာပြီနေအဲ့ဒါကိုပြောတာလည်းတခြားမဟုတ်ပါဘူးတချို့အယူအဆရှိတယ်မိုးသောယံကြမှာဖျားဖြစ်တာဆိုတော့မြတ်စွာဘုရားဟာကဆုံလာပြီးနေဖျားဖြစ်တာမဟုတ်ဘူးလာပြီးကြော်တရေနေဖြစ်တာလို့ဒီလိုယူဆတာရှိလို့ဘုန်းကြီးကပြောတာအဲ့တော့ဘုန်းကြီးတို့ကတော့ဘယ်လိုယူဆရမလဲမြတ်စွာဘုရားကိစ္စနဲ့ပတ်သက်သမျှသာသနာနဲ့ပတ်သက်တယ်မဟုတ်လားအဲ့တော့သာသနာအယူဆသာသနာအလိုကြပဲယူဆရမှာဆိုတော့အာယုံမတက်မီဖြစ်တဲ့အတွက်ပါလေလာပြီနေဖရာဖြစ်ရောက်တော်မူရဲ gain ဖရာဖြစ်သွားပြီဓမ္မစကြဟောဖို့လိုတော့တယ်နော်စောင်းအောင်ပေါ့နော်စောင်းအောင်ပေါ့ဘယ်လောက်စောင်းရမလဲကဆုံလာပြီနေုံလာပြီဝါစုလာပြီသုံးလာစောင်းအောင်မယ်ဟုတ်တယ်မဟုတ်လားသုံးလဆောင်အောင်ပဲပေါ့ကဆုံလာပြီမှတရားဖြစ်တော့နှစ်လပေါ့လေကဆုံလာပြီမှဖရားဖြစ်တော့နေုံလာပြီကြာတလားဝါစုလာပြီကြာတရားဓမ္မစကြဟောတာကဝါစုလာပြီမှဟောတာကြားထဲမှာ49ရက်ပတ်လုံးဝိမု ക്തി ဒုက္ခ ကိလေသာမှလွတ်မြောက်ခြင်းချမ်းသာကိုခံစားနေသေးတယ်မဟုတ်လားတတ္တတတ္တဟာဆိုတာခတ်တယ်မလားအဲ့တော့စောင့်အောင်ပေါ့နှစ်လားဟုတ်ဘူးလားနှစ်လားစောင့်အဲ့နှစ်လားကြည့်မှပဲကဲဓမ္မစကြာဟောရအောင်ကဲဒီကနေ့တော့လောက်ပြီဘုန်းကြီးတို့ပရိသတ်ဟာရှင်တော်မြတ်ဖျားကိုယ်တိုင်ကြင့်ကြံပွားများအားထုတ်လို့မို့ဝိပဿနာဉာဏ်နဲ့အစဉ်နဲ့ဆင်းရဲတက်ပြီးတော့ကိလေသာခတ်သိမ်းငြိမ်းလို့ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုရောက်စေနိုင်တဲ့ဒီမဂ်ကင်၈ပါးအကျဉ်းလန်းကိုကိုယ်တိုင်ကြင့်ကြံပွားများအထုတ်နေရပြီဖြစ်တဲ့အတွက်တို့များလည်းပဲရှင်တော်မြတ်ဘုရားမိသူကိလေသာငြိမ်းဆင်းရဲငြိမ်းအောင်ကြိုးစားပွားများအထုတ်ကြမယ်ဆိုတဲ့မြင့်မြတ်တဲ့ဆန္ဒကြီးမားတဲ့လုံလောက်ဝီရိယထက်သန်တဲ့ဇွဲနဲ့တည်တည်မဲမဲကြိုးစားအထုတ်ကြခြင်းအပြင်မိမိတို့လူရှိရတဲ့မေញံဖူညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။